Welcome to the Voice of America in Burmese.
mingla ba shin voice american tan ye 2016 khun ne august la 25 ye cha da pri ni nyan ni 6 nai kwe ga ni 9 nai thi season 2 go american pi ran su myo ro washington dc ga ni tai yai thol lwin ni ba bi line do meter 16 19 ne 25 ro ga ni phan yu na sin nai ma le shin jama khwan yu ba khu nyat ni season 2 tawin yu ba me shin
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမက်တင်ကြီးထိုင်တဲ့သူချင်းညာပြီးသွားမှာပါငလင်တန်းကြောင့်ပျက်စီးခဲ့တဲ့ပကံရှေးအောင်ယဉ်ကျေးမှုနယ်မြေကဇီရီပထူ189စုကို UNESCO ရဲ့ဒီနည်းပညာအကူအညီနဲ့ဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားတဲ့အကြောင်းသမရယုံဝင်ကြီးဌာနပြောခွင့်ရဦးစောထေးရဲ့ Facebook စာမျက်နှာမှာရေးသားဖော်ပြထားတာနောက်ဒီငှက်ဖျားယောဂါပပျောက်ရေးအစီအစဉ်တည်ရက်အတွက်American ဆိုရရဲ့နိုင်ငံတကာဖွံ့ဖြိုးမှုအစီအစဉ် USA ကမြန်မာနိုင်ငံကိုဒေါ်လာ32တန်ပေးရသွားဖို့ရှိနေတာ Afghanistan နိုင်ငံမြို့တော်ကဘူးက American တပ်တော်ကိုတိုက်ခိုက်မှုအတွင်းလူ10ဦးထပ်မံတည်ဆုံးပြီးတော့38ယောက်ကျော်ဒဏ်ရာရသွားတာဒီလိုထိတ်တန့်ရောက်တဲ့တွေကိုတင်ပြပေးတော့ဖို့ရှိပါတယ်မခွန်ညွေ
ကောင်းပါပြီအခုညနေပိုင်းသတင်းစာမတွေထဲမှာတော့မနေ့ညနေကမြန်မာနိုင်ငံမှာပြင်းအား 6.8 ရှိတဲ့ငလင်တန်းကြောင့်ပျက်စီးမှုတွေကိုပြုပြင်ထိန်းသိမ်းရေးအဖွဲ့ UNESCO ကငွေကြေးနဲ့နည်းပညာတွေအကူအညီပေးဖို့ရှိပါတယ်
နောက်နေ့မှာများငွေတေးလေးတွေထပ်လုံလိုက်ရင်ဖက်ပြီးတော့များပြောကြသွားမလားဒါကြောင့်လူတွေကများအထဲဝင်နေလို့ရှိရင်ဆိုတော့လူအသက်အနေနဲ့လည်းဆိုရင်ရတယ်ဆိုကြရင်ယူထားတယ်
ကမ္ဘာရှေ့ဟောင်းငွေနှစ်တွေကိုထိန်းသိမ်းဆောင်ရှောက်ပေးနေတဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ညှိနှိုင်းရေးမှုပြောပြသွားတာပါဒါက UNESCO နဲ့အတူအမေရိကန်ကလည်းဒီငလင်ဘေးအတွက်အကူအညီတွေပေးသွားဖို့ရှိတဲ့အကြောင်းကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အဲဒီနောက်အစိုးရသည့်လက်ထက်မှာလူခွင့်ရေးချိုးဖောက်မှုတွေလည်းဆက်ပြီးတော့ရှိနေဆဲဖြစ်တဲ့အကြောင်းလူခွင့်ရေးမှတ်တမ်းကွန်ရက်အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာအကြောင်းကိုလည်းပြောပြပေးအောင်ပါပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်တင်ကြီးထိုက်တို့ကြီးညာပါမယ်ရှင
်ငလင်းတန်းကြောင့်ပျက်စီးခဲ့တဲ့ပကံရှီအောင်ယဉ်ကျေးမှုနယ်မြေကဇီရီပထူ189စုကိုအလင်းစလုံးမပြုတ်ပြင်မဲ UNESCO ရဲ့နည်းပညာအကူအညီနဲ့ဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားတဲ့အကြောင်းသမရယုံဝင်ကြီးဌာနပြောခွင့်ရဦးစောထေးရဲ့ Facebook စာမျက်နှာမှာရေးသားဖော်ပြထားပါတယ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ဟာကမ္ဘာတဝန်းကရှီအောင်အမွေနှစ်တွေပြုပြင်ထင်းထင်းရမှာအတွေ့အကြုံရှိတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးတင်ကျော်လဲပြည်ထောင်ရေးဝန်ကြီး၊နေဆက်ရေးရာဝန်ကြီး၊ပြန်ကြားရေးဝန်ကြီးနဲ့စောက်လို့ရေးဝန်ကြီးတွေနဲ့အတူပကံကိုဒီကနေ့တွားရောက်ခဲ့ပါတယ်။မြန်မာနိုင်ငံတဝန်းဒေသတချို့မှာလှုပ်ခတ်တဲ့မြင်းလင်းကြောင့်လူသုံးဦးသေဆုံးပြီးရှီအောင်ဖျားစီတီတွေအပါအဝင်အဆောက်အဦတချို့ထိခိုက်ပျက်စီးခဲ့ပါတယ်ရှီအောင်ဖျားစီတီအများအပြားရှိတဲ့ပုဂံမှာငရင်ကြောင့်နမဲကြီးထီလိုမင်းလိုသဘညူဓမယံကြီးလောကနန္ဒာအာနန္ဒာနဲ့မြစီတီဖျားတွေမှာထီတော်မြေခပြီးတော့အစိပ်ပိုင်းတချို့ပြိုကျခဲ့သလိုနိုင်ငံတွေလည်းအကွဲခဲ့ပါတယ်မနေ့ကဗုဒ္ဓဟူးနေ့မှာမြန်မာနိုင်ငံအလဲပိုင်းကြောင်းမျိုးအနီးကိုဗိုလ်ပြုလှုပ်ခတ်သွားခဲ့တဲ့ငရင်ဟာ 6.8 ပြင်းအားရှိရလို့အမေရိကန်ဘူမိတိုင်းတာရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်ငလင်လုတ်ခတ်ပြီးနောက်ပိုင်းဖြစ်ထွန်းမှုအခြေအနေတွေကိုတော့အမေရိကန်ပြည်ထောင်စုကစောင့်ကြည့်နေပြီးရန်ကုန်မြို့ကအမေရိကန်တန်ယုံအပြင်မြန်မာအစိုးရနဲ့နိုင်ငံတွင်းရှိတခြားလူသားချင်းစာနာမှုမဟာမိတ်အဖွဲ့တွေနဲ့လည်းနီးနီးကပ်ကပ်ဆက်သွယ်နေတယ်လို့အမေရိကန်သမ္မတအင်ဂျီရောပြောခွင့်ရ George Arnest ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။မလေးရှားဝန်ကြီးချုပ် Najib Razak ကလည်းလူအသေးပြောရှိပြီးတော့ဒီရှေးအောင်သမိုင်းဝင်နေရာကဇီဒီပထိုးတွေပျက်စီးမှုကြောင့်မြန်မာလူမှုနဲ့အတူအထူးစိတ်မကောင်းဖြစ်မိကြောင်းသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးသားဖော်ပြထားပါရခင်ဗျာ
။အီတလီနိုင်ငံအလဲပိုင်းမှာဗုဒ္ဓဟူးနေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်လူ249ယောက်ထက်မနည်းသေဆုံးပြီး360ကျော်ထိခိုက်ဒဏ်ရာရတဲ့အကြောင်းအီတလီလူမှုကာကွယ်ရေးဌာနကဒီကနေ့ပြောပါတယ်။ပြင်အား 6.2 ရှိတဲ့ငလျင်ဟာနိုဆီယာမြို့အရှေ့တောင်ဘက် 10 ကီလိုမီတာလောက်မှာဗဟိုပြုပြီးဒေသစံတော်ချိန်မနည်း 3:30 ကြော်ကြော်လေးမှလှုပ်ခတ်ခဲ့တာဖြစ်ပါတယ်။မာထရီချာနဲ့အာကူမိုလီမြို့တွေမှာငလျင်တန်းကိုအဆိုးအဆုံးခန်းစားခဲ့ရပြီးအဆောက်အုံတွေဆူဆူဝဝပြုတ်ကျခဲ့ပါတယ်။မာထရီချာမြို့တစ်ခုထဲမှာတင်တည်ဆုံးသူ53ယောက်ရှိပြီးနောက်ထပ်လူ150လောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့လည်းလူမှုကာကွယ်ရေးဌာနကအတည်ပြုပြောပါတယ်။ပြိုကျပျက်စီးခဲ့တဲ့အဆောက်အုံတွေကြားပိတ်မိနေသူတွေကိုကယ်ထုတ်နိုင်ဖို့ကယ်ဆယ်ရေးလုပ်သားတွေကဒီကနေ့မနေ့အာရုံတက်ပြီးချိန်ကလေးကစူးစမ်းနေကြပါတယ်။အီတလီဝန်ကြီးချုပ်မာတီယိုရက်ဆီဟာလည်းငလျင်တန်းတင်ဒေသတွေကိုတွားရောက်ပြီးကယ်ဆယ်ရေးလုပ်သားတွေကိုလက်ဆွဲနှုတ်ဆက်ပါတယ်။ပုပ်ယဟမင်းကြီးဖရန်စစ်ကတော့ငလျင်တန်းတင်မြို့နယ်တွေနဲ့ပြည်သူတွေအတွက်ထူးဆန်းမကောင်းဖြစ်ရတဲ့အကြောင်းပြောဆိုခဲ့တယ်လို့ဗာတီကန်မှာလူမှုနယ်ပုံမှန်တွေ့ဆုံမှုတွေကိုဖျက်ပြီးငလျင်ဘေးဒဏ်တင့်ခဲ့သူတွေအတွက်ဆုတောင်းတာတွေလုပ်ခဲ့ပါတယ်။
တဖိမလေးရီးယားငှက်ဖျားရောဂါပပျောက်ရေးအစီအစဉ်တတိယအတွက်အမေရိကန်ဆွေးရရဲ့နိုင်ငံတကာဖွံ့ဖြိုးမှုအစီအစဉ် USA ကမြန်မာနိုင်ငံကိုဒေါ်လာ32တန်ပေးရသွားမယ်လို့ရန်ကုန်မြို့အခြေစိုက်အမေရိကန်တန်ယုံရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထက်မှာဖော်ပြထားပါရယ် PMI လို့ခေါ်တဲ့အမေရိကန်သမ္မတရဲ့ငှက်ဖျားတိုက်ဖျက်ရေးအစာပြိုးလုံဆောင်မှုအစီအစဉ်ကနေ9နှစ်စာအတွက်ဒီငွေကြေးအကူအညီပေးရတာပါတဖိမလေးရီးယားနဲ့ PMI အစီအစဉ်ရဲ့ဤပညာပိုင်းဆိုင်ရာအကူအညီပေးလှုပ်ဆောင်နေတာတွေဟာငှက်ဖျားရောဂါတိုက်ဖျက်ရေးနဲ့ပတ်သက်လို့အမေရိကန်ဆွေရရဲ့တနိဋ္ဌန်ခိုင်မာမှုကိုပြသလိုက်တာလည်းဖြစ်ပါတယ်2014ခုနှစ်နိုဝင်ဘာလအတွင်းမှာကျင်းပတဲ့ကိုးချိန်မြောက်အရှေ့အာရှထိပ်သီးညီလာခံအတွင်းသမ္မတဘရက်အိုဘားမားအပါအဝင်နိုင်ငံကောင်းဆောင်ဆက်ရှိဦးရုက2030ခုနှစ်မှာနောက်ဆုံးထားပြီးတော့အာရှပစိဖိတ်ဒေသတွင်ငှက်ဖျားရောဂါကင်းစင်ရေးနဲ့ပတ်သက်လို့အခုလိုသဘောတူဆုံးဖြတ်ခဲ့ကြတာပါကြီးမားတဲ့ရည်မှန်းချက်ဖြစ်ပေမဲ့တကယ်လက်တွေ့ဖြစ်မြောက်အောင်ဆောင်ရွက်နိုင်တာကတော့အမျိုးသားငှက်ဖျားရောဂါတိုက်ဖျက်ရေးအစီအစဉ်ပေါ်ထောက်ပံ့နေရတွေကိုနှစ်ဆတိုးလှုပ်ဆောင်ဖို့လက်တွဲဆောင်ရွက်ရေးပဲဖြစ်ပါတယ်။စိန်ခေါ်မှုတွေနဲ့ဒီကြိုးပမ်းအားထုတ်မှုတွေအတွက်ကျန်းမာရေးအားစားရေးဝန်ကြီးဌာနအလှူရှင်တွေတခြားပူးပေါင်းဆောင်ရွက်သူတွေအားလုံးနဲ့နီးနီးကပ်ကပ်လှုပ်ဆောင်သွားဖို့အမေရိကန်အစိုးရရဲ့တနိဋ္ဌာန်နဲ့ပတ်သက်လို့ဒီကနေ့မှကျွန်တော်ထပ်မံပြောကြားလိုပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်စကော့မာစီယေကနေပြီးတော့မှပြောကြားခဲ့ပါတယ်တဖိမလေးရီးယားအစီအစဉ်နဲ့မြန်မာအမျိုးသားငှက်ဖျားရောဂါထိန်းချုပ်ရေးအစီအစဉ်နဲ့အတူဒေသခံလူမှုအဖွဲ့အစည်းတွေနဲ့အတူပူးပေါင်းပြီးတော့ကျေးရွာအဆင့်တွေအထိမှာပါငှက်ဖျားရောဂါကင်းစင်ရေးပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပါရယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာအမေရိကန်တို့ရဲ့ဒုံခွင်ဒုံစနစ်ထားရှိမဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အစီအစဉ်ကိုတရုတ်ဘက်ကတန်တမန်ရေးအရာရောယဉ်ကျေးမှုအရာလှုပ်ဆောင်မှုတွေနဲ့ပါအရှင်ဟုန်နဲ့ဆောင်ရွက်လာတဲ့အနေအထားမျိုးရှိပါတယ်တောင်ကိုရီးယားမှာအမေရိကန်ဒုံခွင်ဒုံစနစ်ချထားမဲ့အစီအစဉ်ဟာတရုတ်နိုင်ငံရဲ့လုံခြုံရေးကိုချင်းချောက်မှုဖြစ်တယ်လို့တရုတ်ကရှုမြင်ထားပါတယ်။တောင်ကိုရီးယားနိုင်ငံတွင်2019ခုနှစ်မှာဒုံခွင်ဒုံစနစ်ချထားမဲ့အရေးကိုတရုတ်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရောင်ပြင်းစင်းနဲ့ပုထုနေတူချုံမြို့တော်ကတွေ့ဆုံမှုအတွင်မှာပြောဆိုခဲ့တယ်လို့လည်းတရုတ်နိုင်ငံပိုင်ရှင်းဟွာသတင်းကဖော်ပြပါတယ်။တောင်ကိုရီးယားမှာအမေရိကန်ဒုံခွင်ဒုံစနစ်ထားရှိမဲ့အစီအစဉ်ကိုဇူလိုင်လ10ရက်နေ့မှာကျင်းညာပြီးနောက်ပိုင်းတရုတ်အစစ်အမြန်တန်တမန်တဦးရဲ့ပထမဆုံးဒေတိုးပြောဆိုကန့်ကွက်ချက်လည်းဖြစ်ပါတယ်။မဟာမိတ်နိုင်ငံဖြစ်တဲ့တောင်ကိုရီးယားနဲ့အမေရိကန်တို့ကတော့ဒီလှုပ်ဆောင်ချက်ဟာတောင်ကိုရီးယားနိုင်ငံကိုကာကွယ်ဖို့ရည်ရွယ်တာဖြစ်တယ်လို့ပြောပါတယ်။ယဉ်ကျေးမှုပိုင်းအရာလည်းတရုတ်တို့ဘက်ကဆောင်ရွက်လာပါတယ်။ဒီသတင်းပတ်တည်းအတွင်းတရုတ်ရုံမြင့်တန်ချာလိုင်းတွေကအစီအစဉ်တွေမှာတောင်ကိုရီးယား K-pop အနုပညာရှင်တွေကိုဖုံးအုပ်ပစ်တာမျိုးဖျက်ပစ်တာမျိုးတွေလှုပ်ဆောင်လာတာဖြစ်ပါတယ်။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကြလာပင်းနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရခင်ဗျာအာဖဂန်နစ္စတန်နိုင်ငံမြို့ရကဘူးကအမေရိကန်တပ်ကတူကိုတိုက်ခိုက်မှုအတွင်းလူ10ဦးထက်မနည်းသေဆုံးပြီး39ဦးကျော်ဒဏ်ရာရသွားတယ်လို့အာဖဂန်ရဲတပ်ဖွဲ့ကပြောပါရယ်စစ်နာရီနီးပါးကြာလူညိုရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဒီနှစ်ဖက်ပြစ်ခတ်မှုတွေအဆုံးသတ်ခဲ့ပါရယ်သေဆုံးသူတွေထဲမှာကျောင်းသား9ဦးလုံခြုံရေးရဲတပ်ဖွဲ့ဝင်2ဦးလုံခြုံရေးအဆောင်2ဦးပါဝင်ပါရယ်ဒဏ်ရာရသူတွေထဲမှာတော့နိုင်ငံသားဆရာ2ဦးလည်းပါဝင်တယ်လို့ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရစဒစ်စတဂီကပြောပါရယ်တဲကတူကျောင်းဝင်းတွင်ပိတ်မိနေတဲ့ကျောင်းသူကျောင်းသားနဲ့ဝန်ထမ်း900ကျော်ကိုကယ်တင်နိုင်ခဲ့တယ်လို့ကဘူးရဲတပ်ဖွဲ့အကြီးအကဲရာမန်ရာဟီမီကပြောပါရယ်ဗုဒ္ဓဟူးနေ့ဒေသစံတော်ချိန်ညနေ6နာရီခွဲလောက်မှာပောက်ကွဲမှုတစ်ခုနဲ့ဒီတက်ခဲမှုကိုစတင်လိုက်တာဖြစ်ပြီးလုံခြုံရေးတပ်ဖွဲ့တွေနဲ့တနတ်သမားတွေတနအီကြာလောက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တာပါဒီတိုက်ခိုက်မှုဟာခက်ခဲရှုပ်ထွေးစွာစီစဉ်လုပ်ဆောင်ခဲ့ခြင်းဖြစ်တယ်လို့လည်းရဲအရာရှိတွေကပြောပါရယ်အကြမ်းဖက်တိုက်ခိုက်သူ2ဦးထက်မနည်းသေဆုံးတယ်လို့ရဲအရာရှိတွေကပြောပါရယ်တိုက်ခိုက်မှုဖြစ်နေစဉ်အတွင်းစာသင်ခန်းတွေထဲမှာပိတ်မိနေတဲ့ကျောင်းသားအချို့ကသတင်းဌာနတွေကိုတယ်လီဖုန်းဆက်ပြီးတော့သူတို့အခြေအနေကိုပြောပြကြပါရယ်အခုခါမှာတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အမေရိကန်ဂျန်ဘေးတချို့ဟာအာဖဂန်အရာရှိတွေကိုအကူအညီပေးနေတယ်လို့အမေရိကန်စစ်တမ်းချုပ်ပင်နဂွန်ပြောခွင့်ရက VOA ကိုပြောပါရယ်အမေရိကန်တက်ကတူတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာမျိုးပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ
စီးရီးယားနိုင်ငံတွင်အမေရိကန်စစ်စင်ရေးတွေအပါအဝင်တခြားကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာဆော်ဒီတော်ဝင်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့ဂျရက်မြို့မှာဒီကနေ့ကြာသပတေးနေ့မနေ့တွေ့ဆုံပါတယ်။ဒါ့အပြင်စီးရီးယားနိုင်ငံတွင်ရုရှားရဲ့စီးရီးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအရင်ဆွေးနွေးမှုတွေအပေါ်ထပ်ပြီးဆွေးနွေးဖို့ ဘာရိန်းနဲ့ပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီကတန်တမန်တွေနဲ့လည်းတွေ့ဆုံပါတယ်။ဝန်ကြီးကယ်ရီကရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့နဲ့ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာတောက်ချန်နေတွေ့ဆုံပြီးစီးရီးယားလုံခြုံရေးကိုဆွေးနွေးဖို့စီစဉ်ထားတာဖြစ်ပြီးတခြားပင်လယ်ကွေ့နိုင်ငံတွေရဲ့ထောက်ခံမှုကိုလည်းရယူလိုနေတာဖြစ်ပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံမှုအတွင်မှာတော့စီးရီးယားနိုင်ငံတွင်းကအစ္စလာမ်မစ်အစွန်ရောက် IS စစ်သွေးကြတွေကိုချေမှုန်းရေးမှာစီရီးယားပူးပေါင်းဆောင်ရွက်မှုနဲ့တရင်အချက်လက်ဖလှယ်ခြင်းတို့နဲ့ပတ်သက်ပြီးသဘောတူညီချက်တစ်ခုထွက်လာဖို့ဆွေးနွေးကြမှာဖြစ်ပါတယ်
။ကိုလံဘီယာနိုင်ငံအစိုးရနဲ့သဘုံဘွဲ့တွေကြားတမိုင်းဝင်ငင်းချင်းသဘောတူစာချုပ်တရက်ကိုမနေ့ကဗုဒ္ဓဟူးနေ့ကကျူးဘားနိုင်ငံမှာချုပ်ဆိုလိုက်တာကြောင့်ကမ္ဘာအနောက်ခြမ်းနိုင်ငံတွေထဲမှာလက်နက်ကင်ပြိပခါတွေနှစ်အရှည်ကြာဆုံးဖြစ်နေတဲ့ကိုလံဘီယာမှာစစ်ပွဲတွေအဆုံးသတ်တော့မဲ့အလားလာတွေရှိနေပါတယ်
။ Hoy hemos llegado a la meta.La firma de un acuerdo final con la guerrilla de las FARC.
FARC the bone win the board to ညီချက်လက်မှတ်ရေးထိုးဖို့အတွက်နောက်ဆုံးအဆင့်ကိုကျွန်တော်တို့ရောက်ခဲ့ပါပြီ။ဒါဟာလက်နက်ကင်ပြိပခါတွေရဲ့အဆုံးသတ်ပါစစ်ပွဲတွေကိုအနိုင်ယူဖို့အကောင်းဆုံးနည်းလမ်းကငြင်းငြင်းရေးအတွက်တွစ်ဆုံဆွေးနွေးတာပါပဲ။စစ်ပွဲကြီးကတော့ပြီးသွားပါပြီ။ကိုလံဘီယာလူမှုအတိုင်းဝိုင်းမှာပြုပြင်ပြောင်းလဲမှုတွေနဲ့ခေတ်သစ်တစ်ခုအစပြိုးနိုင်မဲ့ဖြစ်နိုင်ခြင်းနည်းလမ်းတွေကိုဒီသဘောတူညီချက်ကလမ်းဖွင့်ပေးလိုက်တာလို့ကိုလံဘီယာဆွေးရရဲ့ငြင်းငြင်းရေးစစ်ဆန်ညှိနှိုင်းရေးမှူးအမ်ပါတိုဒီလာကယ်လီကပြောသွားပါရခင်ဗျာ
ကြာသပတင်းနဲ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းတစ်ချိန်နဲ့နားဆင်နိုင်ပါတယ် website လိပ်စာ bamis.voanews.com ဖြစ်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးပါမယ်ငလင်တန်တင့်ပကံဖျားပထိုးတွေပြန်လည်ပြုပြင်ဖို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကနည်းပညာနဲ့ငွေကြေးအကူအညီပေးမယ်လို့ပြောပါတယ်။ရှေးဟောင်းစီရီပထိုးတွေပြန်ပြီးတော့ပြုပြင်တဲ့အခါမှာရှေးဟောင်းအမွေနှစ်ထိမ့်သိမ်းရေးအမြင်နဲ့ဘာသာရေးအမြင်ကြားချိန်ထိုးဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းကိုတော့ပြည်သူ့ကပညာရှင်တွေကလည်းပြောထားပါတယ်။အပြည့်အစုံကို VOE သတင်းတောက်မတ်တင်ကီလင်းကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကမ္ဘာရှေးဟောင်းအမွေအနှစ်တွေကိုထိမ့်သိမ်းဆောက်ရှောက်ပေးနေတဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO အနေနဲ့ဩဂုတ်လ24ရက်နေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်ပြိုကျပျက်စီးခဲ့တဲ့ပုဂံဖျားတွေကိုပြန်လည်ပြုပြင်ဖို့ကူညီသွားမယ်လို့ UNESCO ယဉ်ကျေးမှုဌာနအစီအစဉ်ညှိနှိုင်းရေးမှူးဒေါ်အောင်မမျိုးကအခုလိုပြောဆိုလိုက်ပါတယ်
။ပထမဆုံးတော့ကျမတို့ကဒီရှေးဟောင်းသုတေသနနဲ့ပူးပေါင်းပြီးတော့ပေါ့ရှေးဟောင်းသုတေသနပါမယ်နော်Technology University at Kasamari ro khali ri ta me naw pyo AME lo kho de Association of Myanmar Architects po ai me da into architects din ne paung mi lo ho set let pi lo ba ho saung ya me so thama sin ni ya tuma ro survey po no survey lo lo ba me ba pi lo le so ho ba law pyet si twa le ba ri chit le so ra ri ye a che ni po ni inventory documentary kaut de taw ba a ra ri lo yin song lo ba me ta pi lo ma tuma ro wa damage assessment ပေါ့နော်ဘယ်လောက်ထိ damage အဖြစ်သွားတယ်လဲဆိုတာတွေကိုလည်းပြီးတော့ assessment ကိစ္စပြန်ကောက်ရပါမယ်တစ်စုချင်းစီတစ်စုချင်းစီပေါ့ဟုတ်
UNESCO အဖွဲ့အနေနဲ့မြေပြင်အခြေအနေကိုလေ့လာဖို့ဒီနေ့ပဲပုဂံမျိုးကိုသွားရောက်နေတာပါလက်ရှိငလျင်တန်းကြောင့်ပြိုကျပျက်စီးနေတဲ့နေရာတွေမှာရှေးဟောင်းလက်ရာတွေမပြောက်ပြက်အောင်နောက်ဆက်တွဲငလျင်အနေရကိုရှောင်ရှားနိုင်အောင်လို့အပြင်လူတွေကိုဝင်ခွင့်မပေးဖို့တပ်ဆိုင်ရာကိုခွင့်တောင်းထားတယ်လို့တော့အုံမမျိုးကဆက်ပြောပါတယ်
။ရှေးဟောင်းအဝင်တွေကြောက်ဆုံးသွားတာပျက်စီးတာမျိုးဖြစ်လို့ဆိုရင်တော့တော့နောက်ပြီးတော့ဒီဖျားတထိုးတွေကအခုငလျင်တန်းအောင်ခံလိုက်ရပြီတဲ့အခါမှာသူတို့ရဲ့အင်းအားခဏရင်အင်းအားဘလောက်ရှိသေးလဲဆိုတော့ပြိုကျလူဆဲဆဲလားမပြိုဘဲနဲ့တည်တည်လေးဖြစ်နေတာလားဒါမှမဟုတ်ဘာမှမဖြစ်ဘူးကောင်းသလားဆိုတာကမသိဘူးအဲ့တော့ပြီးရင်ဒီ after shock တွေလာတတ်ပါတယ်အင်းကြီးပြီးသွားလို့ရှိရင်နော်အဲ့ခါကျနောက်နေ့တွေမှာများအငင်းတည်လေးတွေထွက်လုံလိုက်ရင်ထပ်ပြီးတော့များပြိုကျသွားမလားဒါကြောင့်လူတွေကများအထဲဝင်နေလို့ရှိရင်ဆိုတော့လူအသက်အနေကြီးလဲဆိုရင်ရတယ်ကျွန်တော်ကျွေးယူထားတဲ့ရက်တက်ဖွဲ့ဆိုတခြားဌာနဆိုင်ကဒီလိုဘယ်သူမှမဝင်ရဆိုရင်နေလေးတွေတတ်မှတ်ပေးပါလို့ကျွန်တော်က request လုပ်ထားပါတယ်
စစ်အစိုးရလက်ထက်တုန်းကပုဂံရှေးဟောင်းယဉ်ကျေးမှုနယ်မြေမှာရှိတဲ့ဖျားပထိုးတော်တော်များများကိုပြန်လည်ပြင်ဆင်တဲ့အခါမှာရှေးဟောင်းအမွေအနှစ်ထိမ့်သိမ့်တဲ့စံနှုန်းတွေနဲ့မကိုက်ညီတဲ့ပြုပြင်မှုတွေကြောင့်ဝေဖန်မှုတွေလည်းရှိနေတာပါထိခိုက်မှုများခဲ့တဲ့ဆူလာမနီဇေဒီတော်မှာဆိုရင်လည်းထက်ဆင့်ပြန်ပြီးပြင်ဆင်ထားတဲ့အုတ်ချက်အစ်စ်တွေပြိုကျသွားတာကြောင့်ထောက်ပြပြောဆိုမှုတွေလည်းရှိနေပါတယ်အခုငလျင်တန်းကြောင့်ဇေဒီပထိုးတွေကိုပြန်လည်ပြင်ဆင်တဲ့အခါရှေးဟောင်းအမွေအနှစ်ထိမ့်သိမ့်ရေးအမြင်နဲ့ဘာသာရေးအမြင်တွေကြားမှာချိန်ထိုးပြီးပြင်ဆင်ဖို့ဗဘူးအမွန်ဘီတုကပညာရှင်တန်ပါဝရီဦးဝင်းမောင်ကအခုလိုအကြံပြုပါတယ်
။ဇေဟောင်းသူတွေကတော့ဘက်ကအမြင်ကြတော့အရှိကိုအကြည့်တိုင်းထားတာတမူးရှိတယ်။ မသိဘဲနဲ့အပေါ်ကဘာပုံမှမသိတဲ့ပုံလေးပြလိုက်ရင်ကြောက်တာမျိုးဖြစ်တယ်ဆိုအဲ့မသိကြမှာဒီရောရီဖြစ်နေတာဘုရားဘာသာနိုင်ငံဖြစ်နေတဲ့အတွက်ဘာသာရေးနဲ့ဦးစားပေးရမယ်ဆိုပြီးတော့အကောင့်ပြန်ပြင်နေမယ်ဆိုရင်ဒီအုပ်နဲ့အင်္ဂလိပ်နဲ့ကွန်ကရစ်နဲ့တန်ကြောင်းနဲ့လုပ်မယ်အစားပို့ပြီးတော့ပေါ်ပါတဲ့ flexible ဖြစ်တဲ့ right ဖြစ်တဲ့ဟာတွေနဲ့ပြန်ပြုပြင်မယ်ဆိုရင်တော့နောက်လည်းငွေကမလုပ်ဘူးမပြောနိုင်ဘူးအဲ့လိုအကြောင်းမျိုးမျိုးရောက်ဟုတ်ကဲ့ဆီပြေးကြအောင်တော့ဟိုအောက်ကတကယ်ကျောင်းပြည်ကြီးကတက်တာပေါ့အပေါ်ကငရင်လုံးလို့ပြန်ကျလာပဲပြည်ကြီးဟာတဘာဝဘေးရန်ကိုမတော်လန့်လည်းလို့ပြက်ပြီဆိုရင်အတုံးလိုက်ပြေးကြမယ်အစားတကားကြီးပြေးကြတယ်ပြည်ကြီးကိုစဉ်းစားပြီးတော့ကျန်းပြည်ရင်တော့ပေါင်းမယ်လို့ကျွန်တော်တို့တော့သောရဲအဲ့လိုပြီးပြီပါတယ်
သမရဦးထင်ကျော်ကတော့ဒီနေ့နေ့လယ်ပိုင်းမှာပဲငလျင်တန်းခံရတဲ့ဇေဒီပထိုးပျက်စီးမှုအခြေအနေတွေကိုစစ်ဆေးဖို့ပုဂံမျိုးကိုရောက်ရှိနေပါတယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကငလျင်တန်ခံရတဲ့ဖျားပထိုးတွေကိုအချိန်ယူပြီးပြင်ဆင်ဖို့ပြောဆိုထားပြီးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုကလည်းပညာရှင်တွေရဲ့အကူအညီနဲ့ရှေးမှုမပြတ်ပြန်လည်ပြင်ဆင်ပေးသွားမယ်လို့ပြောဆိုထားပါတယ်ရှင်
။မတ်တင်ဂီလင်းပြောပြခဲ့တာပါ။ပြန်ကြားရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်ထားတဲ့စည်းရုံးအရဆိုရင်တော့မန္တလေးတိုင်းဒေသကြီးအတွင်းမှာပဲပျက်စီးခဲ့တဲ့ဇေဒီပေါင်း228စုရှိကြောင်းသိရပါတယ်ရှင်။မနေ့ကဩဂုတ်လ24ရက်နေ့ကမြန်မာနိုင်ငံ6မြို့အရှိဘက်26မိုင်အကွာလောက်ကိုဗဟိုပြုပြီးအပြင်6တပ်သမားရှိတဲ့ငလျင်လှုပ်ခတ်ခဲ့တဲ့အတွက်ရှေးဟောင်းအမွေနှစ်တွေပျက်စီးဆုံးရှုံးသွားတာကိုအမေရိကန်အစိုးရကရောကုလသမဂ္ဂကပါဝန်ထမ်းကြောင့်နဲ့လိုအပ်တဲ့အကူအညီကယ်ဆယ်မှုတွေပြုလုပ်ပေးဖို့ပြင်ဆင်နေတဲ့အကြောင်းလည်းပြောပါတယ်ငလျင်ရိုက်ခတ်မှုကိုအိန္ဒိယချင်းအိန္ဒိယနိုင်ငံအရှေ့ပိုင်းဒေသတွေသာမကဘင်္ဂလားဒေ့ရှ်နိုင်ငံတက္ကာမြို့နဲ့ထိုင်းနိုင်ငံဘကောက်မြို့တွေကပါခံစားခဲ့ကြရတာပါအပြည့်စုံကိုဒေါက်ခင်မျိုးသက်ကတင်ပြပေးထားပါတယ်ရှင
်မြန်မာနိုင်ငံငလျင်နဲ့ပတ်သက်ပြီးအမေရိကန်သမ္မတကစိုးရိမ်မှုရှိကြောင်းနဲ့အခြေအနေကိုစောင့်ကြည့်နေပါကြောင်းဗိုလ်တပုနေမှာပဲသမ္မတအင်ဗျူပြောခွင့်ရ Josh Arnes ကပြောပါတယ
် The United States is monitoring developments from the earthquake that hit North Central
မြန်မာနိုင်ငံရဲ့အလဲမြောက်ဖြတ်မှာမြင်းကလင်းလှုပ်ခဲတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကအခြေအနေဖြစ်ထွန်းမှုတွေကိုလေ့လာစောင့်ကြည့်နေပါတယ်မြင်းကလင်းလှုပ်ခတ်မှုနဲ့ပတ်သက်လို့အချက်လက်တွေကိုစုဆောင်းနေဆဲရှိပြီးရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံအပြင်မြန်မာအစိုးရနဲ့နိုင်ငံတွင်းမှာရှိတဲ့အခြားလူသားချင်းစာနာမှုမဟာမိတ်အဖွဲ့တွေနဲ့လည်းနီးနီးကပ်ကပ်ဆက်သွယ်ဆောင်ရွက်နေပါတယ
်။လိုအပ်တဲ့အကူအညီပေးဖို့အတွက်အမေရိကန်တန်ယုံကလှုပ်ဆောင်နေကြောင်းနဲ့မြန်မာနိုင်ငံကိုအကူအညီပေးဖို့အတွက်မြန်မာအစိုးရနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းလည်းပြောပါတယ
်။ I can tell you that the United States government has been in touch with the Burmese government.
မြန်မာနိုင်ငံလှုပ်ခတ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မြန်မာအစိုးရနဲ့အမေရိကန်အစိုးရကဆက်သွယ်ခဲ့ပြီးဖြစ်တယ်ဆိုတာကျွန်တော်ပြောနိုင်ပါတယ်။ဒါပေမဲ့မြင်းကလင်းလှုပ်တဲ့ဒဏ်ကဘယ်လောက်ကြီးမားတယ်ဆိုတာကိုအတိအကျမသိရသေးပါဘူး။ရှေ့ဆက်လှုပ်ဆောင်ရမယ့်ကိစ္စတွေနဲ့ပတ်သက်လို့မြန်မာအစိုးရနဲ့အဆက်အသွယ်မပြတ်လှုပ်ဆောင်သွားမှာဖြစ်ပါတယ်
။ American နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့် Elizabeth Trudeau ကလည်း American ပြည်ထောင်စုကမြန်မာနိုင်ငံရဲ့ငလျင်တန်းခံရတဲ့အခြေအနေအဖြစ်အဆုံကိုသိရဖို့အတွက်စ조사နေစေဖြစ်ပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ပြင်ဆင်ထားကြောင်းပြောပါတယ
်။ We're also aware and have seen the reports of the earthquake that struck north central Burma today.
မြန်မာနိုင်ငံလေပိုင်းမြောက်ဖက်မှာဒီကနေ့မြင်းကလေးလှုပ်သွားတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကသတင်းရရှိထားပြီးအသက်ဆုံးရှုံးသွားခဲ့တဲ့မိသားစုတွေနဲ့အတူထပ်တူထပ်မြကြေကွဲဝင်နေရပါကြောင်းအသိပေးအပ်ပါတယ်။မြင်းကလေးလှုပ်ခါသွားတာနဲ့ပတ်သက်လို့သတင်းချက်လက်တွေကိုစုဆောင်းနေဆဲရှိပြီးမြန်မာအစိုးရပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့အစည်းတွေနဲ့လည်းနီကစွာဆက်သွယ်နေတဲ့အပြင်အခြေအနေကိုနီနီကကလေ့လာနေပါလေ။အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးဖို့အဆင်သင့်ရှိပါလေ
။တစ်ချိန်တည်းမှာပဲ Republican Party ကသမ္မတလောင်း Donald Trump ကလည်းသူ့ရဲ့ Florida ပြည်နယ်မဲဆွယ်ပွဲရောက်နေတော့မှာပဲမြန်မာနဲ့အီတလီနိုင်ငံတွေကအားပြင်းငလျင်တန်းခံခဲ့ရသူတွေနဲ့မိသားစုဝင်တွေအတွက်ဆုတောင်းပေးနေမှာဖြစ်ကြောင်းသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါလေ။အခုလိုဗိုလ်တပုနေမှာမြန်မာနဲ့အီတလီကငလျင်တန်းခံရသူတွေအတွက်ကုလသမဂ္ဂအတွင်းမှုချုပ်ကဝန်내ခြေခွဲချောင်းမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရုံပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ
် The Secretary General is very much saddened by the reports of lives lost and damage caused by earthquakes today in Italy and Myanmar.
မြန်မာနိုင်ငံမှာဒီကနေ့လှုပ်ခဲ့တဲ့ငလျင်ကြောင်းအသက်တေဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးရတဲ့သတင်းတွေကြောင့်အတွင်းမှုချုပ်ကစိတ်မကောင်းဖြစ်ရတယ်လို့နှစ်နိုင်ငံပြည်သူတွေနဲ့အစိုးရတွေအတွက်ဝန်내ခြေခွဲချောင်းပြောကြားခဲ့ပါတယ်။လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်မှုရုံးကနေနှစ်နိုင်ငံအာဏာပိုင်တွေနဲ့ဆက်သွယ်ပြီးတော့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေပါတယ်။ အာဏာပိုင်တွေနဲ့ဒေသအဖွဲ့အစည်းတွေအတွက်လိုအပ်တဲ့ဘယ်လူသားချင်းစာနာမှုမျိုးကိုမဆိုအကူအညီပေးဖို့ကုလသမဂ္ဂမိတ်ဆွေနိုင်ငံတွေနဲ့အတူအသင့်ပြင်ထားပါတယ်
။ဂျနီဗာအခြေစိုက်အိုချာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာနဲ့အရေးပေါ်အကူအညီကယ်ဆယ်ညှိနှိုင်းဆောင်ရွက်မှုအဖွဲ့လက်ထောက်အတွင်းမှုချုပ်စတီဖန်အိုဘရိုင်းကလည်းငလင်တန်းခံခဲ့ရတဲ့မြန်မာနဲ့အီတလီနိုင်ငံတွေကအစိုးရတွေနဲ့လူထုအတွက်ဝန်ထမ်းချောင်းနဲ့လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေကိုပေးအပ်ဖို့အတွက်လုပ်နေကြောင်းပြောဆိုခဲ့ပါတယ်။၆ငလင်ရဲ့ရိုက်ခတ်မှုကိုရန်ကုန်မန္တလေးမြို့ကြီးတွေမှာသာမကအိန္ဒိယနိုင်ငံအနောက်ဘင်္ဂလားဘီဟာနဲ့အာတန်ပြည်နယ်တွေမှာပါခံစားခဲ့ရပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့တော်မှာတော့လူတွေဆင်းပြေးရင်ထိခိုက်ဒဏ်ရာသူက20လောက်ရှိခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းငလင်လှုပ်ခတ်မှုကိုခံစားခဲ့ရတာဖြစ်ပါတယ
်။ကုလသမဂ္ဂရွေးမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းမယ်လို့နိုင်ငံတော်အတိုင်းအမြံရုံးဝန်ကြီးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံတွင်အရေးကြီးတဲ့ကိစ္စရပ်တစ်ခုအတွက်ပြည်ပကထင်ရှားသူတို့ဦးဆောင်တဲ့အကြံပေးအဖွဲ့ကိုဖွဲ့စည်းဖို့လုပ်တာမြမတပိုင်းမှာဒါဟာပထမဆုံးအကြိမ်လို့ဆိုရမှာပါ။ဆိုတော့ဒီကော်မရှင်နဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်ကိုကြားချင်ပါတယ်။ဒီကော်မရှင်ကနေရခိုင်ပြည်နယ်ရဲ့တိမ်မွေးနဲ့နေတဲ့အရေးကိစ္စတွေကိုဖြေရှင်းနိုင်မဲ့ရေရှည်နီးလန်းကောင်းတွေကိုရှာဖွေနိုင်မဲ့လို့မျှော်လင့်ပါသလား။အခုလာမယ့်စနေညတိုင်းရည်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါ။ကိုရမြင်တဲ့ဘောသားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ဖုန်းနံပါတ်က13923999 4အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American တရက်ကြာသာပတိနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအစိုးရတစ်တက်လာပြီးနောက်ပိုင်းလူခွင့်ရေးချိုးဖောက်တဲ့ဖြစ်စဉ်တွေဆက်ရှိနေတော့မယ်လို့ထိုင်းနိုင်ငံအခြေစိုက်လူခွင့်ရေးမှတ်တမ်းကွန်ရက် NBND ဘာမာကပြောပါတယ်။ပြည်내တိုင်း10ခုမှာ January လကနေဇွန်လအထိလူခွင့်ရေးအခြေအနေကို ND ဘာမာအဖွဲ့က6လကြာကွင်ဆင်လေ့လာပြီးတဲ့မှတ်တမ်းပြုစုခဲ့ပြီးတဲ့နောက်မှာအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်။ဒီကာလအတွင်းလူခွင့်ရေးချိုးဖောက်မှု100နီးပါးရှိခဲ့တာကိုသူတို့ရဲ့လေ့လာချက်ကနေတွေ့ရှိခဲ့ပြီးတိုက်ပွဲတွေရှိနေစေတိုင်းရင်းသားဒေသတွေမှာမြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကျူးလွန်တာတွေဖြစ်တယ်လို့လည်းအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အပြည့်စုံကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံသဝမ်းမှာ2016ခုနှစ်ပရမတ်နှစ်ဝက်တွင်လူခွင့်ရေးချိုးဖောက်မှုတွေ100နီးပါးရှိခဲ့တယ်လို့ ND ဘာမာကလူခွင့်ရေးမှတ်တမ်းကွန်ရက်ဖွဲ့ရဲ့ညှိနှိုင်းဆောင်ရွက်ရေးမှူးဦးဟန်ကြီးကပြောပါတယ်
။2016ပရမတ်6လပေါ့နော် January နေ့ဇွန်လအတွင်းမှာကျွန်တော်တို့ဒီပြည်နယ်နဲ့တိုင်းဒေသကြီး10ခုမှာကျွန်တော်တို့ ND ဘာမာလက်လန်းမီတလောက်ခောက်ခံရရှိတဲ့အချက်လက်တွေအရဒီလူခွင့်ရေးချိုးဖောက်မှု98ခုရှိတယ်လို့သိရပါတော့။ဇာတာနိုင်ရှင်ကြရဆိုရင်2015တနှစ်လုံးမှာကျွန်တော်တို့ ND ဘာမာမတန်းတင်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှု84ခုနဲ့ဆိုင်ပိုများတယ်တော့ကျွန်တော်တို့တွေ့ရပါတော့။အဲဒီ98ခုထဲမှာအဖြစ်အများဆုံးတွေ့ရတာတော့ဒီတက်ချက်မှုနဲ့မြေမှန်နေချက်မှုကအများဆုံးပါနော်
လူခွေရေးကျူးလွန်မှုအများစုဟာစစ်ပွဲဖြစ်ပွားနေတဲ့ဒေသတွေမှာမြမတမတော်နဲ့တိုင်းဒါလက်နက်ကိုင်တပ်တွေကနေကျူးလွန်တဲ့ပြစ်မှုတွေဖြစ်တယ်လို့အန်ဒီဘာမာဖော့ရဲ့ညှိနှိုင်းဆောင်ရွက်ရေးမှူးဦးဟန်ကြီးကခုလိုဆက်ပြောပါတယ်
။အများစုကတော့လက်နက်ကိုင်တိုက်ပွဲတွေစစ်ပွဲဖြစ်နေတဲ့အခါကျတော့ဒီမြမတမတော်ကတိုင်းဒါလက်နက်ကိုင်ဖွဲ့စည်းတွေကိုစိုးစစ်ဆင်တာဖြစ်ဖြစ်တိုက်ပွဲတွေဖြစ်တာပဲဖြစ်ဖြစ်ဖြစ်လာတဲ့အပေါ်မှာဒီပတ်ဝန်းကျင်မှာရှိတဲ့ရွာသူရွာသားတွေပေါ့နော်သူတို့ကိုလမ်းကြီးမှာတွေ့ရပဲဖြစ်ဖြစ်ဇာတိကျောက်ဆက်မှာတွေ့ရပဲဖြစ်ဖြစ်ဒီလူတွေကတိုင်းဒါလက်နက်ကိုင်ဖွဲ့စည်းတွေနဲ့ဆက်ဆက်တယ်ဒါမှမဟုတ်ဖွဲ့ဝင်တွေဆိုပြီးတော့ပံတရားဖြစ်ပြီးတော့အတင်းအားသမားဖမ်းဆီးတာပြီးရင်ကတပင်းချက်လက်ရယူဖို့တော့ညှိမှန်းနှိပ်စက်ဒါကတော့ညှိမှန်းနှိပ်စက်ရင်လည်းဒီလက်လုံပြီးတော့တည်ဆုံးသွားတာရှိတယ်နော်နောက်တစ်ခုကတိုင်းဒါလက်နက်ကိုင်တပ်ဖွဲ့တွေချင်းချင်းဖြစ်သွားတဲ့စစ်ပွဲတွေထဲမှာလည်းဒီတိုင်းလားလက်လက်ကိုင်အဖွဲ့ကြီးတွေကကျူးလွန်တဲ့လူခွေချုပ်ပေါမှုတွေလည်းကျွန်တော်တို့ကောက်ခံရရှိကြတယ်နော်။ဒါပြောမှဆိုရင်လက်လက်ကိုင်အဖွဲ့ကြီးအားလုံးကလူခွေချုပ်ပေါမှုတွေကျူးလွန်ကြတယ်။အများဖြစ်ရတော့ဒီမြမတက်မတော်ကကျူးလွန်တာများပါတော့နော်
။အစိုးရတက်မတော်ကကျူးလွန်ခဲ့တဲ့ဥပဒေမဲ့တပ်ပြမှုတွေဖြစ်မုံပြင်းနယ်ရေးမြို့နယ်မကြီးချောင်းဝချေးရွာကဒေသခံနှုတ်ကိုတတ်ခံရမှုရှမ်းပြည်နယ်လာရှုမြို့နယ်မိုင်းရချေးရွာကဒေသခံ၅ဦးတတ်ခံရမှုကချင်းပြည်နယ်မြစ်ကြီးနှမ်းမြို့မှာចောင်းသားမောင်ကွန်ဆိုင်အောင်တတ်ခံရမှုတွေရှိနေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတောင်ပိုင်းရှမ်းပြည်သက်မတော် RCSS SSA နဲ့တမ်းပလောင်တပ်ဖွဲ့တို့ကြားစီရေးပဋိပက္ခတွင်ဒေသခံရွာသားတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရတာမျိုးတွေရှိခဲ့တယ်လို့ဦးဟန်ကြီးကဆိုပါတယ်အန်ဒီဘာမာဖွဲ့ကလည်းတိုင်းနယ်ပြည်နယ်10ခုမှာဇန်နဝါရီလကနေဇွန်လထိ6လကြာကွင်းစင်းလေးလာမှတ်တမ်းယူခဲ့ရမှာ
လူခွေရေချိုးပါမှုဆက်လက်မျိုးကိုမှတ်တမ်းတင်နိုင်ခဲ့ပြီးတော့အများစုဟာတပ်ဖြတ်မှုနဲ့ညှဉ်းပန်းနှိမ့်ဆက်မှုတွေဖြစ်တယ်လို့မနေ့ကထုတ်ဝေတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလူခွေရေချိုးပါမှုဖြစ်စဉ်တွေကိုတားဆီးနိုင်ဖို့အတွက်မြန်မာနိုင်ငံမျိုးရာလူခွေရေကော်မရှင်တရက်ကို2016ခုနှစ်မှာဖွဲ့စည်းထားတာရှိနေပေမဲ့ကော်မရှင်အနေနဲ့ကတော့လက်တွေ့လှုပ်ဆ တိုင်ကြားခံရရင်တော့မှသူတို့အနေနဲ့လွတ်လွတ်လပ်လပ်ဒီစုံစမ်းစစ်ဆေးနိုင်တဲ့အနေအထားမျိုးမရှိဘူးနော်။ဒါတကူကစစ်တပ်ကကျူးလွန်တဲ့ကိစ္စတော်တော်များများကစစ်တပ်ကပဲစစ်ခရုံးမှာသူတို့စစ်ဆေးမေးမြန်းတာမျိုးရှိတယ်။အဲလိုမျိုးမေးမြန်းတဲ့ခါမှာလည်းအရက်သားတွေဒါကလူခွေဖွဲ့စည်းတွေကလေးလာဆောင်ကြည့်လို့မရဘူးနော်
။မြန်မာနိုင်ငံမြို့ရာလူခွေရေးကော်မရှင်ဖွဲ့ဝင်ဦးစော်ဝင်းကတော့ကော်မရှင်အနေနဲ့လက်ရှိအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်ဆိုင်တာလှုပ်ဆောင်နေရတာဖြစ်ပြီးလှုပ်ဆောင်ရတဲ့ဘက်မှာလည်းခက်ခဲမှုတွေရှိနေတယ်လို့ခုလိုပြောပါတယ
်။1990အခြေခံဥပဒေကပြဋ္ဌာန်းထားတဲ့အတိုင်းလည်းကျွန်တော်ကဆောင်ရွက်နေရတာပေါ့လေ။အဲ့တော့လူခွေရေးကိုဆောင်ရွက်တဲ့သရုပ်သားကလည်းကျွန်တော်တို့ခွင့်ပြုထားချက်တွေပြဋ္ဌာန်းထားချက်တွေဒီတဲ့ဥပဒေတွေအဲ့ဒါတွေနဲ့အညီပဲကျွန်တော်ကဆောင်ရွက်ကြရတာဟုတ်။ကဲခဲရတော့ဗျာဆိုတော့ဒီလူခွေရေးနဲ့ပတ်သက်တဲ့ကျွန်တော်တို့ပညာချက်တွေနောက်ကျွန်တော်ရဲ့ဒီလူခွေရေးကော်မရှင်ဥပဒေနဲ့ပတ်သက်တဲ့ဥစ္စာကျွန်တော်တို့နိုင်ငံမှာရှိတယ်အဲ့တော့ဌာနတွေလူပုဂ္ဂိုလ်တွေကတွေတော်တော်များများကသူကအဲ့ဒါမသိကြဘူး။အဲ့နောက်တစ်ခုကကျတော့ဒီချိုးပေါ်တဲ့နေရာတွေကကျတော့တချို့နေရာတွေကျလည်းပြိပက္ခဖြစ်ပေါ်နေတဲ့နေရာတွေဖြစ်တဲ့အတွက်လေအဲ့ဒီကနေရာတွေကိုကျွန်တော်တို့ခဲသေးဝင်ဝင်ပေါ့လေအဲ့နှမ်းစအောင်ကျွန်တော်ကမသွားနိုင်သေးဘူး။အဲ့တော့ကျွန်တော်မှဟိုလုံချုံရေးတက်ခဲတွေရှိတယ်။အဲ့နောက်ကတော့သွားရလာရေးအဲ့အခက်ခဲလေးတွေရှိတယ်
လူခွေရေးမှတ်တမ်းကိုရဲ့မြန်မာနိုင်ငံအန်တီဘာမာဖွဲ့ဟာတိုင်းရင်းသားလူခွေရေးဖွဲ့73ဖွဲ့နဲ့စုဖွဲ့ထားပြီးတော့တိုင်းရင်းသားဒေသတွင်လူခွေရေးချုပ်ဖောက်ခံရတဲ့ဖြစ်စဉ်တွေကိုစစ်တမ်းကောက်ယူနေတဲ့အဖွဲ့လည်းဖြစ်ပါတယ်။ဒါ့အပြင်အရင်သမရဟောင်းဦးသိန်းစိန်လက်ထက်ကလက်မှတ်ထိုးဖို့ဆုံးဖြတ်ထားတဲ့ညှဉ်းပန်းနှိပ်စက်ခြင်းနဲ့လူမဆန်တဲ့ရက်စက်မှုဂုံတိုက်ခါနဲ့မလျော်ညီတဲ့ဆက်ဆံပြစ်ဒဏ်ပေးခြင်းကိုစတင်တဲ့ကုလသမဂ္ဂသဘောတူစာချုပ် UNCAD နဲ့လိုက်နာဆောက်ထိန်အပ်တဲ့လှုပ်ထုံလုံနည်းကျင့်ဝတ်တွေကိုအစိုးရတဲ့အနေနဲ့လက်မှတ်ရေးသွားဖို့ကလည်းအန်တီဘာမာအဖွဲ့ကလည်းတိုက်တွန်းထားပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြပြခဲ့တာပါရှင်။ကျမတို့အခုတန်လွင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။အခုညနေပိုင်းရေဒီယိုအစီအစဉ်အဆုံးမတက်ခင်မှာတော့သတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါဦးမယ်ရှင်။
ငလင်းတန်းကြောင့်ပျက်စီးခဲ့တဲ့ပုဂံရှီအောင်ယဉ်ကျေးမှုနယ်မြေကဇေဒီပထို189စုကိုအလင်းစလုံးမပြုတ်ပြင်ပဲ UNESCO ရဲ့နည်းပညာအကူအညီနဲ့ဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားတဲ့အကြောင်းသမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေးရဲ့ Facebook စာမျက်နှာမှာရေးသားဖော်ပြထားပါတယ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ဟာကမ္ဘာတစ်ဝှမ်းကရှီအောင်မွေနှစ်တွေပြုပြင်ထင်းသိမ်းရမှာအတွေ့အကြုံရှိတဲ့အဖွဲ့ဖြစ်ပါတယ်။နိုင်ငံတော်သမရဦးထင်ကျော်လဲပြည်ထရေးဝန်ကြီး၊နေဆက်ရေးရာဝန်ကြီး၊ပြန်ကြားရေးဝန်ကြီး၊စောက်လုပ်ရေးဝန်ကြီးတွေနဲ့အတူငလင်းလှုပ်ခဲ့တဲ့ပုဂံကိုဒီကနေ့တွားရောက်ခဲ့ပါတယ်ခင်ဗျာ။ Defeat Malaria ငှက်ဖျားယောဂါပပျောက်ရေးအစီအစဉ်တစ်တရက်အတွက်အမေရိကန်ဆိုရရဲ့နိုင်ငံတကာဖွံ့ဖြိုးမှုအစီအစဉ်USA ကမြန်မာနိုင်ငံကိုဒေါ်လာ32တန်းပေးရသွားမယ်လို့ရန်ကုန်မြို့အခြေစိုက်အမေရိကန်တန်ယုံရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါရခင်ဗျာ။မြောက်ကိုရီးယားနိုင်ငံမှာဒီကနေ့ကြာရောက်တဲ့ Military First အားလိုက်ရက်ကိုလူစုလူဝေးကာပွဲတွေလဟပြင်ဂီတာပွဲတွေနဲ့ကျင်းပနေပါရယ်။ဒါပြင်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးရဲစည်ရေးလက်ချက်မှုကိုသတိပေးချက်အနေနဲ့ရည်ရွယ်လှုပ်ဆောင်တဲ့ရင်းငုံသင်းမောကနေပယ်တင်းတက်ဒုံးကျည်ဆက်သက်မှုကိုလည်းအောင်မြင်တယ်လို့တစ်ဖက်သက်ဂုဏ်တင်ပြောဆိုခဲ့ပါရခင်ဗျာ။ယမန်နိုင်ငံမှာလူနေရပ်ကွက်နဲ့ဆေးရုံကျန်းမာရေးဆောင်ရှောက်ပေးတဲ့နေရာတွေကိုစစ်တပ်ကတိုက်ခိုက်တာနဲ့ပတ်သက်လို့တီးခြားလွတ်လပ်တဲ့နိုင်ငံကစုံစမ်းစစ်ဆေးမှုပြုလုပ်ဖို့ကုလလူခွေးကောင်စီအကြီးအကဲကဒီကနေ့မှတောင်းဆိုလိုက်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Basco Bolarich ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။နောက်2နာရီအကြာည9နာရီအကြာရင်ပြန်ပြီးတော့ဆုံကြရအောင်ပါ။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမခွန်ညိုပါ
This program has come to you from the Voice of America, Washington.